မြန်မာနိုင်ငံလက်ကထောင်နေမှာဖက်စီခံထားတဲ့အကျဉ်းသား9000လိပါကိုပြန်လွတ်ပေးဖို့တမန်ဦးမြင့်ကဒီနေ့ပဲအမိန့်ထုတ်ပြန်လိုက်ပါတယ်။ဒီမှာရေးရနှစ်တကူထိမှန်ဖြစ်နေရောစာနာထောက်ထားတဲ့အနေနဲ့ပါအကျဉ်းသား6948ယောက်ကိုစီဘယ်ကန်တမတ်ချက်တွေမှာထားပဲပြန်လွတ်ပေးမယ်လို့လည်းတမန်ရင်းရဲ့ထုတ်ပြန်ချက်မှာဖော်ပြထားတာပါ။ဒီနေ့လွတ်မြောက်လာသူတွေထဲမှာတော့ကချင်ပြည်နယ်ကတပ်ပွဲတွေအတွင်းပြိမ့်မိနေတဲ့သူတွေအရေးချိုးပန်းရင်ဖက်စီခံခဲ့ကြတဲ့ကချင်တိုင်းနဲ့တက်ကြွလျှောက်သူဦးစောချင်းဦးလန်းဆောင်တို့ပြင်လက်လက်ကင်ဖွဲ့စည်းနေစစ်တုံးမှုနဲ့ဖက်စီခံထားတဲ့ဦးစီကောင်တို့လည်းမြကြီးနောက်ချင်းထောင်ကပြန်လည်လွတ်မြောက်လာပါတယ်။တမန်ရဲ့အမိန့်ချင်ရဲ့ချင်မှာတော့နောက်ထပ်ချန်နေသေးတဲ့အကျဉ်းသားတွေကလွတ်တင်လွတ်ထိုက်တဲ့သူတွေကိုစီးရီးချစီးစဉ်နေပြီးထပ်မံလွတ်ပေးဖို့စီစဉ်ထားတယ်လို့လည်းပြောဆိုထားပါ။ဒီစံတီးအစီအမံတော့လည်းအကျဉ်းသား9000ယောက်ကိုတမန်အမိန့်နဲ့ပြန်လွတ်ပေးခဲ့ရင်လည်းဖက်စီခံထားတဲ့တက်ကြွလျှောက်သူတွေနိုင်ငံရေးအကျဉ်းသားတွေပါမလာတဲ့အတွက်စစ်ပြက်လက်ပြက်ဖြစ်ခဲ့ကြပါတယ်။အကျဉ်းသားတွေပြန်လွတ်ပေးနေတဲ့အချိန်မှာပဲသတင်းမီဒီယာသမားတွေတက်ကြွလျှောက်သူတွေကိုဖက်စီရေးရမှုတွေတိုးလာနေတဲ့ပုံမှာလည်းကုလသမဂ္ဂအပါအဝင်နိုင်ငံတကာတိုင်ဝမ်နဲ့လူ့ခွင့်ရေးဖွဲ့တွေကဆိုနေပါတယ်။နိုင်ငံတကာလူ့ခွင့်ရေးလျှောက်မှုအဖွဲ့တစ်ခုဖြစ်တဲ့ Human Rights Watch ကလည်းဒီနေ့ပဲကြီးညာချက်တစ်စောင်ထုတ်ပြန်လိုက်ပြီးလွတ်လပ်စွာထုတ်ပေါ်ပြောဆိုသူတွေသတင်းမီဒီယာတွေပေါ်ဖက်စီရေးရနေတဲ့ဥပဒေကိုအမြန်ဆုံးဖျက်ဆီးမှုနဲ့တိုက်တွန်းထားပါတယ်။